ထိုင်းမလေးရှားနယ်စပ်ဆုံးကလာပြည်နယ်အတွင်းထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့ဝင်တွေကနေအိမ်တချို့ကိုစက်တိုက်ဝင်ရောက်စီးနှင်းရှာဖွေခဲ့ပြီးဇူလိုင်လ၄ရက်နေ့မှာတော့အလုပ်ပွဲစားတဦးရဲ့နေအိမ်မှာမလေးရှားကိုသွားမဲ့အထောက်အထားမဲ့မြန်မာ20ဦးဖမ်းဆီးခံခဲ့ရပါတယ်။ဒီအကြောင်းထိုင်းနယ်စပ်ကနေမှအေးအေးမှာကသတင်းပေးပို့ထားပါတယ
်။ထိုင်းမလေးနယ်စပ်ဆုံးကလာပြည်နယ်စတောင်မြို့နယ်ပါတန်ဗစားရဲတပ်ဖွဲ့ကနေမြေထဲမှာလူမောက်ကိုခိုင်းနေတဲ့နေအိမ်တလုံးကိုနေမြေလောက်ဘကအဖွဲ့တွေနဲ့ပူးပေါင်းပြီးဝင်ရောက်စီးနှင်းရှာဖွေခဲ့ရမှာနေအိမ်အတွင်းအသက်18နှစ်နဲ့25နှစ်အရွယ်မြန်မာအမျိုးသမီးအမျိုးသား20ဦးကိုလက်ရဖမ်းဆီးခဲ့ပါတယ်။သူတို့ကတော့ပွဲစားတွေကမလေးရှားကိုပို့ဖို့အတွက်ဖွက်ထားတော့မှာဖမ်းမိခဲ့တာဖြစ်တယ်ဆိုပြီးရှေ့ပြောင်းလို့တမအခွင့်အရေးကွန်ရက်ရဲ့ဟဲ့ရံမျိုးတာဝန်ခံဥပကြီးကပြောပါတယ်။
လူပုံမှန်ပတ်သက်လို့ပြည်ခဲ့တဲ့ဒီဇူလိုင်လ၄ရက်နေ့ကပေါ့နော်ကျွန်တော်တို့ဒီထိုင်းတောင်ပိုင်းဆုံခလာခိုင်ပေါ့စတောင်းမြို့နယ်အပိုင်းကျွန်တော်တို့ဒီမလေးရှားနေစပ်ပေါ့ပါတန်ဘီဆာမှာကျွန်တော်တို့ဟာရင်ကဆိုလို့ရှိရင်ကီလိုမီတာ50 60ကီလိုလောက်ဝေးတဲ့နေရာမှာနေပြီးတော့အခုဆိုလို့ရှိရင်ဒီအမျိုးသမီးနဲ့အမျိုးသားပေါ့နော်20ဦးရေကိုနေပြီးတော့ဒီပွေးစားတွေထားရှိတဲ့နေအိမ်မှာဆက်စည်းရပြီးနေလို့ပတ်တန်းရရှိပါတယ်မှာအခုဆိုလို့ရှိရင်ကျွန်တော်တို့ဒီပါတံပိစာရေးသခန်းမှာထားရှိပါတယ်မဟုတ်ကဲ့လား
ရဲတပ်ဖွဲ့ကတော့ပွဲစားတွေကစွန့်ပစ်သွားတဲ့မြန်မာ40ထက်မနည်းရှိတယ်လို့သတင်းရတာကြောင့်လိုက်လံရှာဖွေရင်းနဲ့အစာရေစာပြက်လက်ပြီးအင်အားချိနဲ့နေတဲ့မြန်မာနိုင်ငံသား20ကိုတွေ့ရှိခဲ့တာဖြစ်ပါတယ်အခုလိုမျိုးမလေးရှားကိုခိုးဝင်ဖို့စ조사နေကြပေမဲ့မလေးရှားမှလည်းအလုတ်ကန်ရှားပါတဲ့အတွက်အထောက်ထားမဲ့တွေအဖို့အခက်ခဲတွေကြုံတွေ့နေရတယ်လို့လည်းဥပကြီးကပြောပါတယ်
အခုမလေးရှားမှာဆိုလို့ရှိရင်အခုအလောက်အကန်မရှိတဲ့အလုပ်သမားတွေမြန်မာရွှေ့ပြောင်းနေတော်တော်များများရှိပါတယ်ဒီတရားမဝင်ခွန်ဝန်သွားတဲ့မြန်မာရွှေ့ပြောင်းတွေကမလေးရှားကိုရောက်သွားတဲ့အခါအလောက်ကအခွင့်အလမ်းတွေမရရှိကြဘူးအရင်တော့ဆိုလို့ရှိရင်အလောက်ကအခွင့်အလမ်းတွေရတယ်အခုက MOU စနစ်နဲ့ဝန်လာတွေဆိုတဲ့အခါဒီတရားမဝင်ဝင်ရောက်သွားတဲ့ကျွန်တော်တို့ရွှေ့ပြောင်းမြန်မာတွေအတွက်အလောက်ကအခွင့်အလမ်းတွေဟာရှားပါသွားတယ်မှာဒီကျွန်တော်တို့ဒီ2023နှစ်လေပိုင်းမှာဆိုလို့ရှိရင်တကယ်နောက်ပိုင်းကစပြီးတော့ကျွန်တော်တို့မလေးရှားမှာဆိုလို့ရှိရင်အလောက်ပဲအခွင့်အလမ်းတွေတော်တော်ရှားပါတယ်ဆိုတဲ့တဲ့ကိုကျွန်တော်တို့ကနေပြီးတော့ရှိရတယ်အခုဆိုလို့ရှိရင်မလေးရှားမှာတောက်ကဖြစ်နေတဲ့အလောက်အကိုင်းရှားပါပြီးတော့အလောက်လည်းနဲ့အခန်းထဲမှာနေပြီးတော့ခေါအောင်နေတဲ့အလောက်တမတော်တော်များများရှိတယ်လို့သိရှိရပါတယ်မှာ
ထိုင်းတောင်ပိုင်းဆုံကလာပြည်နယ်ထဲမှာလူမောင်ကိုခိုင်းဝင်တွေကမလေးရှားကိုပို့မဲ့မြန်မာတွေကိုစုဆောင်းပြီးအဓိကအခြေစိုက်လုပ်ကိုင်နေတာဖြစ်ပါတယ်။မဲဆောင်နဲ့ပရာကျုခီရီကန်ဘက်ကနေမလေးရှားနယ်စပ်ကိုသွားကြမဲ့မြန်မာနိုင်ငံသားတွေကိုတယ်ဆောင်လာတဲ့ကားတွေလူမောင်ကိုပွဲစားတွေကိုလုံခြုံရေးအဖွဲ့တွေကနေ့စဉ်ရက်ဆက်ဖမ်းမိနေတာပါ။ဒီအတွက်လူမောင်ကိုသမားတွေရဲ့တထောင်သားစခန်းတွေကိုရဲတပ်ဖွဲ့ကခြေရာခံပြီးသွားပြီးအခုလိုမျိုးလိုက်လံရှာဖွေဖမ်းဆီးနေတာဖြစ်ကြောင်းစုံကလာရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါရဲ့ရှင်။